တဲ့ရေဘော်တက္ကသိုလ်ဆရာဝန်ကြီးခင်ဗျာဒီဆန္ဒပြပွဲတွေအတွင်ပြစ်ခတ်နှိမ်နင်းမှုကြောင့်ပေါ့နော်ဒီအသက်ဆုံးရှုံးရနိုင်တဲ့လူနာတွေအတွေ့ပြီးခဲ့တဲ့အပတ်တွေတော့ကတော့ဆရာကြီးဒီလူနာအရေးပေါ်ရွှေ့တာနဲ့သွေးတရောင်လောက်တာနောက်အရေးပေါ်ပြုစုကယ်တင်ခြင်းအစဉ်စဉ်ကိုပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဒီလူနာကိုအသက်ကယ်နိုင်ဖို့ပေါ့နော်ဘလို့လူနာကိုဦးစားပေးခွဲပြီးတော့ပို့တင်တာကိုပြောမှမို့အဓိကပါစရှင်းပြခြင်းလဲဆရာကြီး
ဒီလိုမျိုးလူများထိခိုက်တယ်ဟာရတဲ့ MCI ပေါ့နော် Mass Casualty Incident မှာကျွန်တော်တို့ဒီ trigger C flow ရပါတယ် trigger C flow တယ်ဆိုတာကတော့ trigger ရဲ့သဘောတရားကအရေးကြီးမှုကိုအဓိကထားပြီးကုသမှုပေးနိုင်မှုအတွက်ထိခိုက်တယ်ဟာရနေတဲ့သူတွေအများကြီးမှာဘယ်သူကအဓိကအရေးကြီးကုသမှုခံယူဖို့လိုအပ်လဲဆိုတဲ့ဟာကိုရှာတာပါတော့ဒီနေရာမှာလောက်တာလဲဆိုတော့ဒီလူများထိခိုက်တယ်ဟာရနေတဲ့ဒီဖြစ်စဉ်ဖြစ်နေတဲ့နေရာပေါ့နော်ကျွန်တော်တို့ feeling မှာပေါ့နော်ဟိုလူတွေအများကြီးတကယ်တည်းမှာအရေးကြီးဆုံးကျွန်တော်ကုသမှုခံယူဖို့လိုအပ်တဲ့လူနာကိုကုသမှုပေးနိုင်ဖို့အတွက်သူ triage လုပ်ရမှာပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီဖြစ်တဲ့နေရာတွေထိခိုက်တဲ့ရတဲ့နေရာမှာပေါ့နော်စစ်ပြီးတော့ဦးစားပေးခွဲပေးဖို့ဘာတွေသိထားဖို့လိုမလဲဆရာ
triage စစ်စီစဉ်းနေမှာလောက်တာဖြစ်တဲ့အတွက်မှတ်သားဖို့လည်းလွယ်လွယ်ကူဖြစ်ရမယ်ရှုပ်ထွေးမှုတွေမရှိရဘူးပြီးတော့ကျတော့သွားတဲ့လုပ်တဲ့သူတွေဒီဆရာဝန်တွေသူနာပြုတွေဖြစ်စီရမလို့ပါဘူးပုံမှန်ယူဒနန်လူဆိုရင်လုံနိုင်တဲ့အဆင့်ဖြစ်ရပါမယ်ပြီးတော့ကျတော့ရှုပ်ထွေးတဲ့ကိရိယာတွေဘာမှပါဝင်မှုမလိုအပ်ပါဘူး။မနဂျက်တွေပါလိမ့်မလိုဘူး။သွေးပေါင်းတွေတိုင်းတာမျိုးတွေမလိုဘူး။ဒီတိုင်းပုံမှန်လူတယောက်ကဒီတိကျတဲ့အမှုအများကြီးရှိနေတဲ့အချိန်မှာကျွန်တော်တို့ဒီဘလို့လူမျိုးကတော့အားဒါအရေးကြီးကုသမှုခံယူဖို့လိုအပ်တယ်ဆိုပြီးတော့ဟိုကျွန်တော်ရွေးထုတ်နိုင်မှုအတွက်ဒီကပြောချင်တာပါ။သူ့ရဲ့သဘောတရားအရထရီယာစီဆိုတာသူကစကားတိုက်ချလိုက်တယ်လို့ပဲနော်စီဆိုတဲ့လိုစကားတိုက်ချလိုက်တယ်လို့ပဲအရင်ဆုံးအဲထရီယာစီလုပ်မယ်ဆိုရင်ကျွန်တော်တို့ဒီ20လောက်ပါလေပထမတစ်ဆင့်ကကြတော့သူ့ရဲ့လှုပ်ရှားနိုင်မှုကိုကြည့်ရဲအဲနံပါတ်2ကကြတော့ကျွန်တော် airway breathing circulation ဆိုရဲအရေးပေါ်အချိန်မှာအသုံးပြုရဲ A ရ airway ပေါ့နော်အသက်ရှူလမ်းကြောင်းနဲ့ဆိုင်နေဟာ B ကကြတော့အသက်ရှူမှုနဲ့ဆိုင်နေဟာ C ကကြတော့ circulation သွေးလှည့်စနစ်နဲ့ဆိုင်နေဟာပေါ့နော်အဲ့ဒီနှစ်ခုကိုအဓိကထားပြီးတော့ကျွန်တော်ဒီ triage ကိုလုပ်ပါတယ်ပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်လက်တွေ့မှာရောဘယ်လိုလုပ်ပေးဖို့လုပ်မလဲဆရာ
triage လုပ်မယ်ဆိုရင်အယောင်ကအားလုံးပေါင်း4ယောင်ရှိပါတယ်အဲအယောင်4ယောင်နဲ့ကျွန်တော်တို့ကခွဲမှာပေါ့နော်အယောင်4ယောင်မှာဆိုရင်ဘယ်လိုပါလဲဆိုတော့ပါပါတယ်အဝါပါပါတယ်အစိမ့်ပါပါတယ်အမဲအောင်ပါပါတယ်နော်အဲ့တော့အဲ့မှာအနီရောင်ဆိုတော့အလုံးအရေးကြီးတဲ့လူနာကိုကျွန်တော်ကသတ်မှတ်ပါတယ်ချက်ချင်းကုသမှုပေးဖို့လိုတဲ့လူနာကိုကျွန်တော်ကအနီရောင်အဖြစ်သတ်မှတ်ပါတယ်အရေးကြီးဆုံးလူနာပေါ့နော်ပြီးရင်အဝါရောင်ပေါ့နော်အဝါရောင်ကတော့အရေးတော့ကြီးတယ်ဒါပေမဲ့အနီရောင်တော့အရေးမကြီးဘူးပေါ့နော်သူ့ကုသမှုပေးတဲ့ဟာသူကနည်းလေးစောင့်ဆိုင်နိုင်တယ်ပေါ့နော်အဲနောက်တစ်ခုကကျတော့ green ပေါ့နော်ဒါအစိမ့်အောင်ပေါ့အစိမ့်အောင်ကကျတော့တိတ်အကြီးမကြီးပေါ့တော်တော်လေးဟိုစောင့်တိုင်းနိုင်တဲ့အခြေအနေရှိတယ်ပေါ့နော်နောက်ဆုံးတစ်ယောက်ကကျတော့အမဲအောင်ပေါ့နော်အမဲအောင်လူနာဆိုတာကတော့ကျွန်တော်တို့ကတေဆုံးလူနာကိုခေါ်တာပေါ့နော် dead body တေဆုံးလူနာကိုကျွန်တော်ကအမဲအောင်ဖြစ်သတ်မှတ်တယ်ပေါ့နော်အဲ့တော့ဒီ mass casualty incident လို့ခေါ်တဲ့လူအများများထိခိုက်ဒဏ်ရာရတဲ့ဟာကိုပြန်ကြည့်မယ်ဆိုရင်ပုံမှန်ဘလို့အယောင်တွေကအများဆုံးရှိလိမ့်ရှိလေဆိုတဲ့အခါကျတော့ထိခိုက်ဒဏ်ရာရတဲ့သူတွေမှာအစိမ့်အောင်လို့ခေါ်တဲ့ပုံမှန်တိတ်အကြီးမကြီးတဲ့လူနာကရာဂိုင်းနှုန်း85နဲ့80ရာဂိုင်းနှုန်းတော့ရှိလိမ့်ရှိပါတယ်။အဲပြီးွားရင်အဝါရောင်ကတော့15ရာဂိုင်းနှုန်းနဲ့20ရာဂိုင်းနှုန်းကြာရှိတယ်။အဲအရင်အရေးကြီးတယ်ဆိုတဲ့အနီရောင်ပေါ့နော်။9ရာဂိုင်းနှုန်းတော့ရှိတယ်ဒါပုံမှန်ပေါ့နော်။အဲတည်ဆုံးရာဂိုင်းနှုန်းတွေလည်းရှိတော့။အဲ့တော့တည်ဆုံးမဲ့သူနာကတော့ကျွန်တော်တို့ကဒီမှာဖယ်လိုက်မယ်ပေါ့နော်။အဲအရေးကြီးတာတော့အနီရဲ့အဝါရဲ့အစိမ့်ရဲ
့ဟုတ်ကဲ့အဲ့ဒီတော့ဘယ်လိုမျိုးဒီအရေးကြီးအစိမ့်လိုက်ပေါ့နော်။နီဝါစိမ့်သတ်မှတ်ပေးမယ်ဆရာ
တိကျတဲ့ဉာဏ်ရနေတဲ့ feel ကိုရောက်သွားပြီပေါ့နော်ဉာဏ်ရရတဲ့သူတွေအကုန်လုံးကျွန်တော်ဆုစည်းဖို့လိုတယ်လမ်းလျှောက်နိုင်တဲ့သူတွေအကုန်လုံးလိုက်ရှာရမယ်ဒါနဲ့လမ်းလျှောက်နိုင်တဲ့သူတွေအကုန်လုံးဆုပေးပါပေါ့ဒီနေ့မှာလမ်းလျှောက်နိုင်တဲ့သူတွေအကုန်တဏှာကိုသွားနော်လမ်းလျှောက်နိုင်ပြီဆိုရင်ကျွန်တော်တို့ကဘာမှမစဉ်းစားပါနဲ့တော့အစိမ့်အောင်လို့ခေါ်တယ်ခိုင်းကြရင်ဘာဖြစ်လဲဆိုတော့ငါကတူကတော့ကြံမောင်းမှာကြီးရှိထားတယ်ဒါမှမဟုတ်ရင်ဘိုက်မှာကြီးရှိထားတယ်ပေါ့နော်အဲသူမှသူ rubber ကြီးလည်းဖြစ်ရင်ဖြစ်မယ်အဲဒါမှမဟုတ်တကယ်ကြီးစင်လည်းဖြစ်မယ်ရှက်ထီကလည်းဖြစ်မယ်တကယ်ထုတ်ချင်းပေါက်သွားတယ်ဖြစ်တယ်ဒါပေမဲ့လမ်းလျှောက်နိုင်ငယ်ဆိုရင်တော့ကျွန်တော်ကသိအများကြီးမစဉ်းစားပါနဲ့ဒါဒီဆရာဝန်တူနာပြုမပါဘဲနဲ့ညီလူအမြောင်များဖြစ်နေတဲ့အချိန်မှာခွဲတာဖြစ်တဲ့အတွက်လမ်းလျှောက်နိုင်ငယ်ကိုကျွန်တော်ကအစိမ့်အောင်သတ်မှတ်လိုက်ပါတယ်အဲတချို့ကြောင့်လည်းဘာဖြစ်လဲဆိုတော့လမ်းထဖို့အတန်အရန်ကိုခတ်ခဲနေတယ်အဲအဲ့လိုမျိုးဆိုရင်တော့လမ်းလျှောက်နိုင်ငယ်ကိုမတတ်နိုင်ဘူးနော်အဲ့ဒါပြီးသွားတဲ့အခါကျရင်ကျွန်တော်ကလမ်းမလျှောက်နိုင်ငယ်လူနာတွေရှိမှာပေါ့နော်လမ်းမလျှောက်နိုင်ငယ်လူတွေကျန်နေမယ်အဲ့တော့လမ်းမလျှောက်နိုင်ငယ်လူတွေဆိုရင်ကျွန်တော်ကလူနာကိုကြည့်မယ်အဲလူနာကိုကြည့်လိုက်တော့အသက်ရှူလားမရှူလားတော့ကြည့်မယ်အသက်မရှူဘူးဆိုရင်ကျွန်တော်ကဘာလုပ်ရမလဲရှူအောင်လုပ်ပြရမယ်ဘယ်လိုလုပ်မလဲဆိုတော့အသက်ရှူလမ်းကြောင်းဖွင့်တဲ့နည်းလမ်းကိုလုပ်မယ်အသက်ရှူလမ်းကြောင်းဖွင့်တဲ့အနေနဲ့အောင်မေးရိုးကိုဆွဲမပြီးတော့လုပ်ကြည့်မယ်အောင်မေးရိုးကိုဆွဲမပြီးတော့အသက်ရှူလားမရှူလားကြည့်လိုက်မယ်အောင်မေးရိုးကိုဆွဲမကြည့်ရင်အဲ့ဒါတော့အသက်မရှူတော့ဘူးဆိုရင်ကျွန်တော်ကဘာမှမစဉ်းစားပါနဲ့တော့အဲ့ဒါဒီအမဲအောင်လူနာဒီတေဆုံးလူနာဖြစ်တတ်မှတ်လိုက်ပါနော်အဲ့ဒါအသက်ရှူလမ်းကြောင်းဖွင့်လိုက်တယ် ဆွဲမလိုက်တာအသက်ရှူလာတယ်ဆိုရင်တော့ကျွန်တော်ဒီအလွန်အရေးကြီးတဲ့အနေရောင်လူနာအဖြစ်ကျွန်တော်သတ်မှတ်ပါမယ
်ဟုတ်ကဲ့ဆရာနောက်ထပ်ရော
နောက်တစ်ပိုင်းကတော့လမ်းမလျှောက်နိုင်ဘူးမြေမြေမှလည်းတော့ကြည့်တယ်အသက်ရှူနိုင်ရင်အသက်ရှူနိုင်ရင်တော့ကျွန်တော်ဗားဆက်ကြည့်မယ်ဆိုသူ့ရဲ့အသက်ရှူနှုံးကိုကြည့်အသက်ဘလောက်10မိနစ်မှာဘလောက်ရှူတယ်လဲပေါ့တချို့ရအသက်10မိနစ်မှာရှူတဲ့အသက်ရှူနှုံးက30ရာနေ29ပေါ့နော်နော်အသက်ရှူနှုံးကြီးမြန်နေတယ်ဒါမှမဟုတ်အသက်ရှူနှုံးကြီးအရန်နေတယ်30အောက်ကျနေတာဖြစ်ဖြစ်29အထက်ဖြစ်နေတာဖြစ်ဖြစ်အဲ့လိုမျိုးအသက်ရှူနေတော့သူ့ကိုလည်းအနီရောင်ဖြစ်သတ်မှတ်တယ်အဲ့အဲ့လိုမဟုတ်ဘူးလမ်းမလျှောက်နိုင်ဘူးအသက်ရှူလာလို့ရှူနေတယ်အသက်ရှူနှုံးကြီးတော့လေ30အောက်လည်းမရောက်ဘူး29အထက်လည်းမဖြစ်ဘူး30နဲ့29ကြားရှိတယ်အဲ့အဲ့လိုမျိုးဆိုရင်တော့ကျွန်တော်ကဘာဆက်ကြည့်ရမလဲဆိုတော့သူ့ရဲ့သွေးခုန်နှုန်းကိုကြည့်နော်ဒီကျွန်တော်လေဘေးမှာစမ်းကြည့်လို့ရပါတယ်ဒါမှမဟုတ်လက်ကောက်ဘေးမှာစမ်းကြည့်လို့ရတယ်သွေးခုန်နှုန်းက10မိနစ်မှာ120အထက်ရောက်နေတယ်ဒီလူနာကိုကျွန်တော်တို့ကအနီရောင်လူနာဖြစ်သတ်မှတ်မယ်အဲ့လိုမဟုတ်ဘူး10မိနစ်မှာ120အတွင်းမရှိရနော်အ60ဖြစ်ရင်ပြည့်မဲ့80ဖြစ်ရင်ပြည့်မဲ့100ဖြစ်ရင်ပြည့်မဲ့အဲ့ဒါဆိုရင်တော့ဒီလူနာကိုကျွန်တော်တို့ကအဝါရောင်ဖြစ်သတ်မှတ်မယ်ပေါ့နော
်ဟုတ်ကဲ့ဆရာနောက်ထပ်ရောဘာထပ်လုပ်ပေးဖို့သိထားဖို့လိုသေးလဲဆရာကြီ
းလူနာကိုဖယ်ချိုးအနီရောင်နေအဝါရောင်နေအစိမ်းရောင်နေအမေရောင်နေစီးပေးတာပဲဖြစ်ဖြစ်နော်အာဒါမှမဟုတ်ရင်သတ်မှတ်ထားတဲ့ကျွန်တော်တို့ဒီမှာဆိုတော့ tria tag လို့ခေါ်တာပေါ့နော်အဲ့လိုအရာဝတ္ထုလေးနော်အရာဘာလဲကပ်ကလေးတွေလက်မှာချိတ်ပေးလိုက်တာပဲဖြစ်ဖြစ်နော်အိမ်ကြီးပေါ်မှာရေးပေးလိုက်တာပဲဖြစ်တခုခုပေါ့နော်အတန်းတကူနဲ့လောရပါမယ်နောက်တစ်ခုက triage နဲ့နောက်ထူးခြားတဲ့တကူကတော့ dynamic လို့ခေါ်ပါတယ်အချိန်မရွေးပြောင်းလဲနိုင်ပါတယ်ခါကျရင်ကျွန်တော်တို့က triage အနီရောင်လို့သတ်မှတ်ထားတဲ့လူနာလူနာကိုရွှေ့ပြီးတော့ကျွန်တော်တို့ဒီ casualty clearing post လို့ခေါ်တဲ့ဒီလုံလုံဆိုင်ချတဲ့နေရာရောက်တဲ့အချိန်ကြီးတဲ့နေရာမှာဘာဖြစ်လဲဆိုတော့တေဆုံးလူနာကြီးဖြစ်ရင်လည်းဖြစ်နေနိုင်ပါတယ်နော်ဘာမှမဟုတ်ဘူးတေချာကြည့်လိုက်ကြည့်လိုက်တော့မှဟာဒီလူနာကနေရောင်မှမဟုတ်တာအစိမ်းအောင်ဖြစ်သွားတာလည်းဖြစ်ရင်ဖြစ်နိုင်တာပဲအာဒါမှမဟုတ်အဝါရောင်ဖြစ်သွားတာလည်းဖြစ်နိုင်တယ်နော်ဒါဒီအမြင်နဲ့ပြောင်းလဲနေတာဖြစ်တော့ဘသူ့မှာအပြည့်တင်စရာမရှိပါဘူးအဲလိုမျိုး triage လောက်လာပြီးတော့လုံလုံဆိုင်ချတဲ့နေရာပေါ့နော် casualty clearing post ကိုရောက်တဲ့အချိန်မှာတော့ဇာယဝင်နေသူနာပြုတွေကသူတို့မှန်သူတို့ဆက်ပြီးတော့ကုသမှုတွေဆက်ပေးမယ်
ဟုတ်ကဲ့ကျေးဇူးများကျေးဇူးပါဆရာ